ူလိုင်လကုန်ပိုင်းလောက်မှာကျောင်းတွေပြန်ဖွင့်မှုစီစဉ်ဆောင်ရွက်နေတာနဲ့ပတ်သက်လို့ဘယ်လိုတွေပြင်ဆင်နေကြသလဲဆိုတာပညာရေးဌာနတာဝန်ရှိသူတွေနဲ့မေးမြန်းထားတာကိုတင်ဆက်ပေးပါမယ်။ကျွန်မအင်တနာထွန်းပါပုံမှန်ဇွန်လမှာအခြေခံပညာကျောင်းတွေပြန်ဖွင့်လေးရှိပေမဲ့ဒီနှစ်မှာတော့ COVID-19 ကပ်ရောဂါကြောင့်ပုံမှန်ထက်နောက်ကျပြီးဇူလိုင်လ21ရက်နေ့မှာမှပြန်ဖွင့်နိုင်မှာပါဒီလိုကပ်ရောဂါကြောင့်ကျောင်းတွေပြန်ဖွင့်ပြီးတဲ့အခါမှာကျောင်းသားတွေရောဂါကူးစက်မှုကကာကွယ်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနနဲ့ပညာရေးဝန်ကြီးဌာနတို့ပူးပေါင်းပြီးလိုက်နာရမယ့်သတ်မှတ်ချက်တွေကိုထုတ်ပြန်သွားမှာဖြစ်ပါတယ်ကျောင်းပြန်ဖွင့်ချိန်မှာစာသင်ခန်းတွေမှာတယောက်နဲ့တယောက်ပူးကပ်မနေဖို့နှာခေါင်းစည်းတွေတက်ဖို့လက်ဆေးဖို့စတဲ့လိုက်နာရမယ့်အချက်တွေကိုကျောင်းတွေမှာပညာပေးတာပိုစတာကတ်တာတွေလုပ်မယ်လို့အခြေခံပညာဦးစီးဌာနကတည်ရပါတယ်။ကျောင်းသားတွေကိုယောဂကုသတာကနေကာကွယ်နိုင်ဖို့လိုအပ်တဲ့ပစ္စည်းတွေကိုထောက်ပံ့ပေးသွားမယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းက VOA ကိုပြောပါတယ်
။ကျောင်းမဖွင့်ချိန်မှာကျောင်းသားတယောက်ကိုဖိရှီတစ်ခုနောက်ကော်တိုမတ်စ်တစ်ခုဒါလည်းပဲကျတော့အပြည့်အဝဖြန့်ဝေဖို့ရှိတယ်။ကျောင်းတိုင်းကိုနောက်အပူချိန်တိုင်းမှုတဲ့ digital data movie တွေနဲ့ဖြန့်ဝေမှုရှိတယ်။ဒါတွေအကုန်လုံးကတော့ဆရာတို့ကဟိုကျောင်းဖွင့်ပြီဆိုတာနဲ့အားလုံးအချိန်နဲ့ complete ready ဖြစ်နေအောင်တော့အကုန်လုံးကဒီကာလအတွင်းမှာဆရာတို့ထောင်ရွက်နေတယ်။ emergency ဖြစ်တယ်ဆိုပါဆိုကျောင်းမှာ emergency ဖြစ်တယ်ဆိုကျောင်းနေမှာအရန်ကန်းထားရမယ်ဆိုတာဆရာတို့ပြောပြီးသားဖြစ်တယ်
။ဟုတ်ကဲ့။
အဲ့တော့ emergency ဖြစ်တယ်ဆိုရင်အရန်ကန်းမှာသူတို့ထားမယ်။ထားပြီးတော့အနည်းဆုံးအဲကျမကြီးဌာနကိုဆက်သွယ်လို့ရတာအားလို့ emergency အနေနဲ့ဆိုလို့ရှိရင် ambulance တွေပါတွေခေါ်လို့ရမယ်အမိသားမျိုးတွေဆိုရစားပေါ့နော်အချိန်ညောင်ကျွန်တော်တို့ကလုပ်ပေးထားမယ်ပေါ့ကျောင်းဒီမှာကျွန်တော်တို့အရန်ကန်းထားတယ်လို့တိုးအပ်တဲ့နေရာကြီးဆိုလို့ရှိရင်ဥပမာကုဖြစ်လို့မြင့်နဲ့ရန်ကုန်တိုင်းရမြို့နယ်တွေပါတွေဆိုရင်ကျောင်းဒီမှာကျွန်တော်တို့ကဗားထားပေးမယ်ဆိုလို့ရှိရင် PPE တို့ပါလို့လည်းပဲဝတ်ထုံကြီးပေါ့နှစ်စုံလောက်အနည်းဆုံးရေးပေါ်လုံးတုံးမှုဆိုပြီးဒါမျိုးလည်းထားပေးဖို့ရှိတယ်
ပုံမှန်ကျောင်းဖွင့်ရက်ထက်ရက်ပေါင်း50ကျော်နောက်ကျတဲ့အပြင်အတန်းတွေကလည်းတစ်ပတ်ချာနှစ်ပတ်ချာစသဖြင့်အရင်လိုပုံမှန်မဟုတ်ဘဲတက်ရမယ့်ကျောင်းတွေရှိနေတာကြောင့်အတန်းတိုင်းကိုတင်ယူတွေလျှော့ချဖို့လည်းဆွေးနွေးညှိနှိုင်းနေကြတယ်လို့ဦးကိုလေးဝင်းကဆိုပါတယ်။တွန်တေးမြို့နယ်ပညာရေးမှူးဦးစိုးစိုးဦးကတော့ကျောင်းပြန်ဖွင့်ချိန်မှာကျောင်းသားတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးဘယ်လိုဆောင်ရွက်မလဲဆိုတာကိုအခုလိုပြောပြပါဗျ။ကျွန်
တော်တို့ဒီမှာဒီကိုဗစ်အဖွဲ့ကတော့တို့နီးစက်ကျောင်းတွေမှာတို့နီးစက်ကျန်းမာရေးဝန်ထမ်းလေးတွေလူနဲ့ပူပေါင်းပြီးဆောင်ရွက်ဖို့တော့ပြောတာရှိတယ်။ကျွန်တော်တို့ဟိုကမြို့ပေါ်မဟုတ်တော့ကျွန်တော်တို့ကရွာတွေမှာဆိုလို့ရှိရင်တို့ကျမကြီးဆရာမတွေရှိတယ်။ကျမကြီးဆရာမနဲ့ကျွန်တော်တို့ဒီဌာနလူနဲ့ပူပေါင်းပြီးဆောင်ရွက်ဖို့တော့
။ကျောင်းတွေမှာကျမကြီးဝန်ကြီးဌာနကတတ်မှတ်ထားတဲ့အကွာအဝေးအတိုင်းကျောင်းသားတွေကိုထားနိုင်ဖို့အတွက်ကျောင်းတက်ချိန်တွေတတ်မှတ်နိုင်ဖို့သက်ဆိုင်ရာကျောင်းအုပ်တွေကစည်းရင်းကောက်ပြီးစီစစ်ဆောင်ရွက်နေတယ်လို့ဦးစိုးစိုးဦးကဆိုပါတယ်။ရခိုင်ပြည်နယ်မှာကျောင်းတွေကိုပြန်ဖွင့်ဖို့အတွက်လက်ရှိဆောင်ရွက်နေတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းကအခုလိုပြောပြပါဗျာ။
ပုံမှန်တင်နေတဲ့ကျောင်းတွေကတော့တစ်ခါ20နှုန်းနဲ့သာသင်ခန်းလေးရှိတယ်ပုံကလချင်းလေးလောက်တယ်ဆရာဆရာမလေးအင်အားရှိတယ်ဆိုရင်တော့အရှင်တင်နဲ့ပုံမှန်တဲ့ဖြားလေးရှိမှာပေါ့တို့ကြတော့လေခန်းရှိပေမဲ့ခုံကလချင်းမရှိတဲ့ကျောင်းတွေလည်းရှိမှာတချို့ကခန်းလေးရှိတယ်ခုံကလချင်းလေးရှိတယ်ဟိုဆရာဆရာမအင်အားမပြည့်စုံလို့ကလေးတွေကိုဒီနေ့လုံးမထားတော့ဒီကလေးတွေကိုရက်ရှာပေါ့နော်တပတ်ချော်လေးဆရာမနဲ့တုတ်တဲ့တွေလောက်ရမယ်ဘူးကတော့လေကျောင်းဖွင့်တဲ့ဆရာတို့ညွန်ကြချက်ကလေးပဲစစ်တမ်းစဖွင့်ပေမဲ့အလေးတန်းဆရာတွေရောမူလတန်းဆရာတွေကျောင်းကိုရောက်ရမယ်သူတို့ဟိုချီးတည်တဲ့ကနာစာမတန်းသာသေးတဲ့လူလူစင်စာမတန်းသာသေးတဲ့အလေးတန်းတွေမူလတန်းတွေကိုကြတော့ဒီကလေးတွေဝင်လာတဲ့အခါအပူသိမ်းတာတို့လက်ရှိတာတို့ပေါ့နော်ဆရာလေးတွေကိုလိုက်ပြီးတော့ကုသပေးမှာပေါ့ကလေးတွေတွေ့လေတာဌာနအနေနဲ့ပါလေထုတ်ပေးမယ်လေမတ်စ်ပေးမယ်နောက်လက်ရှိဖို့ဆက်ပဲရစာရရှိရတာပေါ့နောက်လက်တန်းရှိတွေလည်းထုတ်ပေးမယ်ဌာနကတော့အဲ့လိုပြောထားလို့ရှိ
မူလာတန်းအလဲတန်းကဆရာတွေကကြောင်းတက်ရမယ်ဆိုပေမဲ့စာမတင်ကြရသေးတာကြောင့်လိုအပ်တဲ့ကျန်းမာရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုကူညီဆောင်ရွက်ပေးမှာဖြစ်တယ်လို့ဦးတင်သိန်းကဆိုပါတယ်။ကျောင်းတွေကိုအတုပ်လိုက်ဒါမှမဟုတ်တပတ်ချာနှစ်ပတ်ချာတက်ဖို့စီမံနေကြရပေမဲ့ကျောင်းသားတွေကိုအိမ်ကနေလုံနိုင်မဲ့သင်ခန်းစာတွေကိုလောက်ခိုင်းထားမှာဖြစ်တယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ကဆိုပါတယ်။လက်ရှိမှာကျောင်းသားနဲ့ဆရာအရေးအတွက်တိအချို23နဲ့သွားမှာဖြစ်တဲ့အတွက်ဆရာအရေးအတွက်လိုအပ်ရင်လည်းထပ်ပြီးခန့်သွားဖို့ရှိတယ်လို့သိရပါပါတယ်ရှင်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်။